လောင်နိုင်ငံမှာဒီသတင်းပတ်ထဲကျင့်ပါတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအစည်းအဝေးမှာအဖွဲ့ဝင်နိုင်ငံတချို့မြန်မာအရေးအလို့သဘောဆွေးနွေးနေကြပါတယ်။အာဆီယံလက်ကျဥက္ကဋ္ဌလာအိုနိုင်ငံကနိုင်ငံရေးဝင်ကြီးကလည်းအင်ဒိုနီးရှား၊မလေးရှားနိုင်ငံရေးဝင်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်
။ The purpose of our consultation is to share information, exchange views on development in Myanmar.
မြန်မာနိုင်ငံကလက်ရှိအခြေအနေအကြမ်းဖက်မှုတွေရပ်တန့်ရေးအားလုံးပါဝင်တဲ့ဆွေးနွေးမှုတွေဖြစ်ပေါ်ရေးနဲ့စာနာမှုအကူအညီပေးရေးကိစ္စတွေအပါအဝင်အာဆီယံဘုံသဘောတူညီချက်၅ရက်အကောင့်ထည်ဖော်မှုတွေနဲ့ပတ်သက်လို့အမြင်ချင်းဖလှယ်ခဲ့ကြတာပါလို့လာအိုနိုင်ငံသားရေးဝန်ကြီးဆလွန်ဆိုင်ကွန်ဆေ့စ်ကသတင်းတောက်တွေကိုပြောခဲ့တာပါမြန်မာအရေးအပါအဝင်ဒေတာရင်းကိစ္စတွေနဲ့ပတ်သက်တဲ့ကိစ္စတွေကိုဆွေးနွေးဖို့ရှိနေတဲ့အစည်းအဝေးမှာအမေရိကန်အပါအဝင်ကမ္ဘာအင်အားကြီးနိုင်ငံတွေကထိတ်တန့်တန်တမန်တွေနဲ့မတွေ့ဆုံခင်အာဆီယံအသင်းဝင်နိုင်ငံတွေတွေ့ဆုံနေရလဲဖြစ်ပါတယ်အာဆီယံအထွေထွေတွင်းရေးမှူးချုပ်ဒေါက်တာခေါခင်ဟွန်းကလည်းမြန်မာစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်ကျော်မိုးနဲ့တွေ့ဆုံခဲ့ပါတယ်တွေ့ဆုံမှုအသေးစိတ်ကိုတော့မသိရသေးပါဘူးမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတိုးတက်မှုမရှိတဲ့အတွက်နိုင်ငံရေးရကိုစားပြုသူမဟုတ်တဲ့ကိုယ်စားလှယ်ပဲတက်ရောက်ခွင့်ပေးဖို့အာဆီယံကသတ်မှတ်ထားပြီးဒီလိုသတ်မှတ်တာကိုအမေရိကန်ပြည်ထောင်စုကလည်းထောက်ခံထားပါတယ်ရှင်